ရိုဟင်ဂျာအပါဝင်မြန်မာနိုင်ငံမှာနေထိုင်သူအားလုံးရဲ့လူခွင့်ရရပိုင်ခွင့်အတွက်လေးစားမှုနဲ့အတူလုံခြုံစိတ်ချအောင်ငြိမ်းချမ်းမှုတွေရှိအောင်အမေရိကန်နိုင်ငံကအားပေးထောက်ခံဖို့တန်ဓေတန်ချထားကြောင်းအမေရိကန်နိုင်ငံခြားဝန်ကြီးအန်ထိုနီဘလင်ကင်ကသူ့ Twitter ကနေတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အရွေးကောက်ခံလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကမကြသေးခင်ကမှထုတ်ပြန်ချက်ထဲမှာရိုဟင်ဂျာတွေအပေါ်မှာခွဲခြားဆက်ဆံတာတွေလူခွင့်ရချိုးဖောက်တာတွေကိုပြုပြင်ကင်တွယ်ဖြေရှင်းမယ်ဆိုတဲ့ကြေညာပေးချက်ဟာအနာဂတ်ဒီမိုကရေစီကာလအတွက်အလုံးစုံပါဝင်ဆောင်ရွက်ရေးအတွက်ရေးပါတယ်ပြောဆိုချက်ဖြစ်ကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ရန်ကုန်အမေရိကန်တန်ယုံကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမင်းရဲ့ပြောကြားချက်ကိုတနင်္လာနေ့သူ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာကြဆုံးနိုင်ငံတစ်ခုဖြစ်နေဥတည်နေပြီဖြစ်ပြီးလွတ်လပ်မှုကိုမျက်နှိုးတဲ့မြန်မာပြည်သူတွေအနေနဲ့COVID-19 ဒဏ်ကိုသာမကဆီယန္နာရှင်ရဲ့တိုက်ခိုက်ချိန်ချောက်နှောက်ယှက်မှုတွေကိုခံနေရသလိုနိုင်ငံတွင်းမှာလည်းလူသားချင်းစာနာမှုဆန်ရအခက်ခဲတွေကြီးကြီးမားမားနဲ့ကြုံနေရတယ်ဆိုတာကိုသိထားပြီးနိုင်ငံတကာကနေတညီတညွတ်ထဲတုံ့ပြန်ချဖို့တောင်းဆိုထားတာပါမြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်လှမ်းလာစေဖို့အတွက်ဆီယန္နာရှင်ကိုနိုင်ငံတကာကနေတညီတညွတ်ထဲပြောဆိုပြီးဖိအားပေးကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဖော်ပြထားတာဖြစ်ပါတယ်